ကချင်ပြည်နယ်မှာရှိတဲ့အေရာဝတီမြစ်စုံစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုဒီကနေ့နိုဝင်ဘာလ17ရက်နေ့မှာသမရထံကိုပထမဆုံးအစီရင်ခံစာတင်သွင်းလိုက်ပါပြီ။စီမံကိန်းကိုကန့်ကွက်နေကြတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကအစီရင်ခံစာကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ဖို့ကိုလည်းတိုက်တွန်းနေကြတာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်။
စံကျင်ကန့်ကွက်မှုတွေကြောင့်အရင်ဆိုးရလက်ထံမှာကလေးကဆိုင်းငံ့ထားတဲ့အေယာဝတီမြစ်စုံစီမံကိန်းကိုလေလံစစ်စစ်သုံးသပ်ရေးကော်မရှင်က3လကြာလေလံမှုတွေအပြီးအခုနောက်ဆုံးတွေ့ရှိချက်တွေကိုသမ္မတထံတင်ပြလိုက်တာဖြစ်ပါတယ်။အေယာဝတီမြစ်စုံမြညာမြဝမ်းရေအားလျက်စစ်စီမံကိန်းတွေလေလံစစ်စစ်သုံးသပ်ရေးကော်မရှင်ကိုပြီးခဲ့တဲ့ဩဂတ်လ12ရက်နေ့ကပဲဖွဲ့စည်းပေးခဲ့တဲ့သမ္မတဦးထွေကျော်ထံကိုသတ်မှတ်ထားတဲ့အတိုင်းအစီရင်ခံစာတင်သွင်းခဲ့တဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောဝင်ရာပုဂ္ဂိုလ်ဦးစောထေကပြောပါတယ်။
မှန်ပါတယ်ကော်မရှင်ကသတင်းထုတ်လို့ရတယ်အဲ့ဒါလေးဆောင်းလို
့သမ္မတဦးသိန်းစင်ကသူအစိုးရတက်တန်းအတွင်းဆိုင်းငံ့ထားဖို့ဆုံးဖြတ်ချက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထံမှာပြက်ပြက်သွားပြီဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစ်စုံတရာချမှတ်ဖို့ရှိနေချိန်မှာပဲဒေသခံတွေပဝန်းကျင်ထိန်းသိမ်းစုရှားသူတွေကဒီစီမံကိန်းကိုအပြီးတိုင်ရပ်ဆိုင်ဖို့တိုက်တွန်းနေကြတာပါစီမံကိန်းစတင်ချိန်မှာပွင့်လင်းမြင်သာမှုတွေမရှိတာကြောင့်မကျေနပ်ချက်တွေကြီးထားခဲ့ရတဲ့အတွက်လဲအခုကကော်မရှင်ရဲ့တွေ့ရှိချက်တွေကိုအစိုးရထံသာမကလူတို့ကိုပါချပြဖို့လဲကချင်လူမှုဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစားကြီးကပြောပါတယ်
။မြစ်ဆုံရဲ့ကာတာကိုမလုတော့ဘူးဆိုတဲ့အခါအစီရင်ခံစာဖြစ်သူကအင်မတန်မှအရေးကြီးတယ်။လူငန်းတဘောအရာသူတို့ကအခုချိန်မှာဒါအစီရင်ခံစာအထက်ကိုတင်ပြချင်းအကြောင်းတာဖြစ်တယ်ဆိုမှတကယ်လို့မပေါ်ပြသေးလို့ရှိနေတကယ်ကိုပြည်သူတွေတောင်းဆိုတဲ့အစီရင်ခံစာဖြစ်ဖို့အတွက်ကဒါပူအရေးကြီးတာပေါ့နော်ဒါဒါမှတခုကရှိတာတခုရှိတာကအခုကပြည်သူလူထုနဲ့ပြည်မိမင်သားစွာဆွေးနွေးတဲ့အချွေရလို့အားလုံးကယုံကြည်တဲ့ခံတမရွေးကောက်တင်မြောက်ခဲ့တဲ့အချွေရတစ်ချက်တည်းဖြစ်တယ်ဒါကြောင့်ပြည်မိမင်သားမို့တော့အင်မတန်မှအရေးကြီးတာပေါ့နော်ဒါကြောင့်ဒါအာတင်ပြလို့ရှိရင်ရက်မကြာခင်မှာတိတ်မကြာတဲ့ခင်မှာပြည်သူတင်ပြလို့ဆိုတော့ပြည်မိမင်ပေါ်ပြဖို့တော့အင်မတန်မှအရေးကြီးတာပေါ့နော်ချက်ချင်းမဟုတ်တော့မှ
မြန်ဆောင်စုံစမ်းစစ်ဆေးကော်မရှင်ကိုပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးပြည်အောင်စုဝန်ကြီး၅ဦး၊ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တခြားလွတ်တော်ကိုယ်စားလှယ်တွေနဲ့သဘောဝပတ်ဝန်းကျင်ဆိုင်ရာပညာရှင်တွေလည်းပါဝင်ပါတယ်။ဒီကော်မရှင်ရဲ့အဓိကတာဝန်ကတော့စီမံကိန်းတွေဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့ပြည်တွင်းဥပဒေတွေနဲ့အညီဆောင်ရွက်ခြင်းရှိမရှိ၊လူမှုဝန်းကျင်၊ဂေဟစနစ်နဲ့သဘောဝပတ်ဝန်းကျင်အပေါ်မှာတည်ရောက်မှုတွေ၊အီရာဝီမြစ်ရဲ့ရေသံရစာတပ်ပျက်စီးဆုံးရှုံးမှုအခြေအနေနဲ့ရေရှည်တည်တက်မှုအပေါ်မှာအကျိုးတည်ရောက်မှုအခြေအနေစာရာတွေကိုလေ့လာဆန်းစစ်ရမှာဖြစ်ပါတယ်။ကော်မရှင်ကတင်သွင်းမဲ့အစီရင်ခံစာမှာလည်းဒေသခံပြည်သူတွေနဲ့လူမှုအဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုထည့်သွင်းစဉ်းစားရမယ်လို့သမ္မတကညွှန်ကြားထားတော့ပါ။ဒါကြောင့်လည်းကော်မရှင်အနေနဲ့အစီရင်ခံစာရေးသားဖို့အတွက်မြစ်ဆုံဒေသကိုတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာတွေတင်ပြတောင်းဆိုတာတွေကိုလုပ်ခဲ့ပါတယ်။ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ကိုစားကြီးရဲ့အမြင်က
စုံစမ်းစစ်ဆေးရေးကော်မရှင်ဒီရဲ့ပြည်နေမြင်သားမှုလုံးဝမရှိဘူးကျွန်တော်ကသတ္တကအနေနဲ့ပြောမစို့မြစ်ဆုံဒေသကိုတွားလိုက်လာတဲ့အချိန်မှာအဲ့ဒီရေကတာစီမံကိန်းဆောင်စုချုဒုက္ခခံစားရတဲ့ဒေသခံလူထုနဲ့သူတို့ကတိုင်ပင်ဆွေးနွေးခြင်းအပြန်အလှန်ပြောဆိုခြင်းလုံးဝမလုပ်ပဲနဲ့စီမံကိန်းကဒါချိမပြန်လှည့်ပြန်သွားတဲ့ဟာကိုသိရှိရတယ်မြစ်နာမှာလုံးတဲ့အချိန်မှာလည်းဟိုတခါရှင်းရှင်းလင်းလင်းပြောဆိုတဲ့အခါမရှိဘူးအဲ့ဒီဟာတို့ချိလို့ရှင်ကသူတို့စီမံပွင့်လင်းမြင်သားမှုမရှိပဲနဲ့ရှင်းရှင်းလင်းလင်းအပြည့်မပေးနိုင်တဲ့ဟာတော့ကော်မရှင်အဖွဲ့မှဖြစ်နေတယ်ကိုနော်ဟုတ်ကဲ့
ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံတွေရဲ့လူမှုဘဝနဲ့သဘောဝပတ်ဝန်းကျင်ကိုထိခိုက်စေတယ်ဆိုပြီးဒေသခံတွေနဲ့လှုပ်ရှားသူတွေကဒီစီမံကိန်းကိုလုံးဝရပ်ဆိုင်ပြဖို့ဆက်လက်တောင်းဆိုနေကြတာပါစီမံကိန်း80တင်မတင်အစိုးရအသစ်ကဆုံးဖြတ်ချက်ချရမယ့်အချိန်မှာပဲတကြလှုပ်ရှားသူတွေကလည်းအပြီးတိုင်ရပ်ဆိုင်ရေးအတွက်အင်တာနက်အွန်လိုင်းကနေသဘောထားစုဆောင်းရမှာပါဝင်သူတိတ်နေချင်ရှိနေပြီလို့လည်းဒီလှုပ်ရှားမှုကိုဦးဆောင်သူဦးဖြစ်တဲ့မိုးလေဝသပညာရှင်ဦးထွန်းလွန်ကပြောပါတယ်
နှစ်သိန်းတောင်ရတဲ့နိုဝင်ဘာ9ရက်နေ့ကလေအဲ့ဒီမှာတစ်ဖြတ်ဖြတ်ပြီးတော့ကျွန်တော်တို့မြန်မာ Green Network ရဲ့ဒီသမရရဲ့အတိုင်းအတိုင်းရဲ့ညွှန်ကော်မရှင်ရဲ့တင်ခဲ့စာထဲမှာကျွန်တော်တို့ကအစီရင်ခံလိုက်ပါပြီ
သမ္မတထံစီရင်ခံစာတင်သွင်းတာနဲ့ပတ်သက်လို့ကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးလက်ရှိအချိန်မှာဒီစီရင်ခံစာနဲ့ပတ်သက်လို့အသေးစိတ်ဘာမှမသိရသေးပေမဲ့ဒေသခံအပါအဝင်လူထုအများစုကတော့မြစ်ဆုံအနီးတစ်ဝိုက်မှာရှိတဲ့စီမံကိန်းတွေရပ်နာတင်နေဆိုတဲ့အကြောင်းဒီစီရင်ခံစာမှာပါဝို့မျှော်လင့်နေကြတာပါခင်ဗျာ